ာမတ်စစ်ဖွဲ့ကအပြုသဘောဆောင်တဲ့အနေနဲ့အစ္စရေးနဲ့ယာယီအဖြစ်ခတ်ရစေးအစုပြုချက်တင်ဖို့လေ့လာနေတယ်လို့ဟာမတ်စ်အကြီးအကဲအစ်စမီဟာနီယာကကျန်တဲ့ပြင်းနေမှာပြောပါတယ်။ဟာနီယာဟာဒီကိစ္စအတွက်အီဂျစ်ထောင်လိုင်းအကြီးအကဲအဘတ်ကမဲလ်ကိုရောကာတာဝန်ကြီးချုပ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်ဇာနီကိုတယ်လီဖုန်းဆက်ပြီးဆွေးနွေးခဲ့တယ်လို့လည်းဟာမတ်စ်ချိန်ညားချက်မှာဖော်ပြပါတယ်။ဒါပြင်အဖြစ်ရရဲ့ဆွေးနွေးမှုရဲ့ပိုလှုပ်ဖို့အီဂျစ်ကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့သူဆဲလွတ်ထားတယ်လို့ပြောပါတယ်။ဂါဇာမှာရပ်ပေါင်း50အဖြစ်ရဖွဲ့နဲ့ပါလက်စတိုင်းအချင်းသားအများပြားပြန်ပြီးလှုပ်ပေးဖို့အတွက်ဟာမတ်စ်ဘက်ကဒါနဲ့ချီရဲ့အစ္စရေးတရားခံတွေပြန်လှုပ်ပေးဖို့ညှိနှိုင်းမှုတွေကအဆုံးပြုခဲ့တာဖြစ်ပါတယ်။အဖမ်းခံရတဲ့ပါလက်စတိုင်းတွေပြန်လွတ်လာဖို့နဲ့သူတို့ဒုက္ခရောက်နေတာချက်ချင်းကျော့တော့ကိုဟာမတ်စ်ဘက်ကမြင်ချင်တယ်ဆိုရင်တော့ဒီအဆိုဖြစ်ချက်ကိုဟာမတ်စ်ဘက်ကလက်ခံမှုလိုတယ်လို့အစ္စရေးကိုတွားရောက်တဲ့ခီးစံပြန်မှာဗော်ဒူးနေကအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဟာမတ်စ်ကတော့အစ္စရေးရဲ့နောက်ဆုံးကမ်းလှမ်းချက်ကိုသူတို့ရကြောင်းနဲ့သူတို့ဘက်ကတစုံတရာမတုံ့ပြန်ခင်အခြေအနေကိုလေ့လာအောင်မယ်လို့စနေနေ့မှာပြောပါတယ်။